နိုင်ငံသားငွေထိန်းချုပ်ဖို့ဥပဒေတည်းဘဟုဗန်ကနေတနင်္ဂနွေနေ့မှာရုတ်တရက်ထုတ်လိုက်တာကြောင့်ဈေးကွက်ထဲမှာချက်ချင်းကမောက်ကမဖြစ်သွားပြီလို့စီးပွားရေးလုပ်ငန်းရှင်တွေကညှိတွားကြပါတယ်။ဧပြီလ4ရက်နေ့ကထုတ်လိုက်တဲ့ဒီအမိန့်ကြောင့်လုပ်ငန်းရှင်တွေရဲ့ငွေ30ရာခိုင်နှုန်းကိုစစ်ကောင်စီကတင်းလိုက်တယ်လို့ထိခိုက်သွားရတာနောက်ဆက်တွဲစိုးကျိုးတွေအများကြီးဆက်ပြီးတော့ကြီးမားလာမယ်လို့လည်းလုပ်ငန်းရှင်တွေကသတိပေးလိုက်ပါတယ်။ပြည်တွင်းမှာနိုင်ငံသားငွေဝင်တဲ့သူတွေအနေနဲ့ဒေါ်လာကိုတတ်မှတ်ချက်ငွေနဲ့တစ်ရက်အတွင်းပြန်သွင်းပြီးတော့နောက်ရောင်းဝယ်ကိုလည်းခွင့်ပြုချက်ယူရမယ်ဒီအမိန့်ကြောင့်ဒေါ်လာလိုအပ်တဲ့ပြဿနာပိုဆိုးသွားလိမ့်မယ်လို့လုပ်ငန်းရှင်တွေကထောက်ပြပါတယ်။လုပ်ငန်းရှင်တွေကိုကိုဝင်းမင်းဆက်သွယ်မြင်းညှိထားတာနားဆင်ပါရှင်
။ဟုတ်ကဲ့ဒါကြောင့်အခုလိုဒေါ်လာထိန်းချုပ်တဲ့အမိန့်စ်ထုတ်နိုင်ပါလေလို့မေးရမှာအမည်မဖော်လိုတဲ့ကြည်တွင်စီးပွားရေးလုပ်ငန်းရှင်တူကအ
ဓိကလက်ရှိတင်ပို့နဲ့ထိစုကမြတ်တမှုမရှိတဲ့အနေအထားတရားကိုရောက်နေပြီလို့ငွေလိုအပ်ချက်တွေများလာတဲ့အတွက်ဒေါ်လာပါဒီဘူဘန်ကနေပြီးတော့ဒီဥပဒေတွေပြဋ္ဌာန်းပြီးတော့ဆောင်ရွက်တယ်လို့အမြင်ပါတယ်
အဲဒီတော့ဒီအမိတ်စစ်ကြောင့်ဘယ်လိုသက်ရောက်နိုင်ဖို့ကိုမေးရမှာနောက်လုပ်ငန်းရှင်ဒေါက်တာဖုန်းဝင်းကအ
ဓိကတော့ဒေါ်လာဝင်ငွေရှိတဲ့လူကအရင်တော့ကကိုရှိတဲ့ငွေကိုကိုပြန်သုံးလို့ရတယ်ကိုရဲ့ဝင်ဝင်နဲ့တုံးွေကိုညှတာအောင်ချိန်ဆပြီးတုံးတာပေါ့လေအခုကျတော့ကိုဝင်နဲ့ဝင်ွေကိုတုံးလို့မရတော့ဘူးတစ်ရက်အတွင်းလဲပေးလိုက်တော့မယ်ဆိုတော့ကိုစီမှာဒေါ်လာဝင်ွေလုံးဝမရှိတော့ဘူးပေါ့ဒေါ်လာနဲ့ပေးပြီးတော့တုံးရမယ်ကိစ္စတွေအားလုံးပေါ့လေတုံးတွေကိစ္စတော့ဝင်ဆောင်မှုကိစ္စမှာတုံးဖို့အခက်အခဲဖြစ်သွားတာပေါ့ဟိုလက်ရှိစီးပွားရေးလုပ်နေတဲ့အလုပ်တွေကိုပြိတင်းလိုက်တယ်လို့ဖြစ်ပြီးထိုးရက်သွားတာပေါ့လေ
ဒါဖြင့်ကိုကုံသမားတွေကိုစတိခိုက်နိုင်ပုံကိုလည်းအမျိုးမဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်က
ပထမဦးဆုံးကြည့်ရမှာတော့တစ်ခုတော့ဘာလို့နော်ချက်ချင်းညီစည်းဆုံးကိုထောက်ရှိအောင်ပါစေတန်းကြီးကိုကြောင်းလိုက်တာဖြစ်တဲ့အတွက်နောက်ထောင်အပေါ်စည်းဆုံးနဲ့တွက်ချက်ပြီးတော့တင်ပို့ထားတာနောက်ကိုကြီးဝင်လာတာဒီကောက်ကြီးလေးကိုကြောင်းထားတာရှိတယ်ပေါ့နော်အဲ့တော့အဲ့အဖွဲ့ကြီးကတော့တော်တော်လေးမျက်နှာတော့မှ
ဒီနေရာမှာဝေးတွေတချို့သိမ့်လိုက်သလိုထိခိုက်နိုင်ဖို့အသေးစိတ်ကိုလည်းဒေါက်တာဖုံးဝင်းက
ဝင်လာတဲ့ဝင်ငွေကငကိုလုံးကလူတိုင်းကဒေါ်လာရရင်ပမာငွေ2000ကျော်တန်တယ်လို့ဖြစ်တော့အခုကျတော့10ရာခိုင်နှုန်းလောက်လျှော့ပြီးတော့1850ပဲတန်တော့တယ်လို့အစိုးရသတ်မှတ်လိုက်တဲ့ခါကျတော့ကိုယ့်ရဲ့ဝင်ငွေပေါ်မှာ10ရာခိုင်နှုန်းအခုဆောင်ရတဲ့သဘောဆရာတိုင်းလုံးကိုပိုင်ဆိုင်တဲ့ကနေပြီးတော့ပါသွားတယ
်။ဒါချင်းသွေးကုန်သမားတွေကိုလည်းအလားတူထိခိုက်နိုင်မှုကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
အင်ဘူဒါဖြစ်မှလည်းအလားတူပါပဲ။အင်ဘူဒါကြီးအနေနဲ့ကဒီ2000နဲ့2000အထက်ကိုမတ်တော့ပြီးတော့ဝေးဆွဲထားတဲ့အနေအထားရှိတာဖြစ်တဲ့အတွက်အဲ့ဒီပုံမှန်လေးဒုရှိရောင်းနေပြီးသားပစ္စည်းတွေရော on the way မှာရှိနေတဲ့ပစ္စည်းတွေရောအကောင့်ထဲကိုဝေးပြီးသားတွေရောနောက်ပြီးတော့ဆွေးထားပြီးသားဟာဒီကိုအကုန်လုံးထိခိုက်ပေါင်းမှာဖြစ်ပါလေတကယ်တမ်းဒီလိုမျိုးချက်ချင်းလုပ်လိုက်တာကဈေးကွက်ကိုတော်တော်လေးဈေးဆောင်မှုတော်တော်များပါလေဟိုလူစင်းနဲ့ဒီရမ်းလာနဲ့လက်တမောထိခိုက်မှုနဲ့ပြလိုက်မယ်ဆိုရင်ထိခိုက်မှုကပုံပြီးတော့များမယ်လို့ရှင်းပါတယ
်ဒီနေရာမှာစီးပွားရေးလုပ်ငန်းတွေပေါ်ကြီးကြီးမားမားဆက်ထိခိုက်လာနိုင်ပုံကိုလည်းဒေါက်တာဖုံးဝင်းက
တခါစီးပွားရေးလုပ်လို့ရှိရင် transaction တခါလုံးလို့ရှိရင်ဆယ်ရာခိုင်နှုန်းဆုံးတယ်အဲ့တော့ဆယ်ကလုံးလို့ရှိရင်တရာရာခိုင်နှုန်းဆုံးပြီပေါ့နော်အဲ့ကြတော့လူတွေကတခါလုံးတိုင်းတခါရှုံးတယ်ဆယ်ကလုံးရင်အကုန်ဆုံးပြီဆိုတဲ့ခါကျတော့သူတို့ကအကြိမ်ကြီးနည်းနည်းလုပ်ပြီးတော့ဥပမာဆိုလိုတာကတော့ဆန်ရောင်းတဲ့လူပြီးအိတ်ဖို့ကများများမလုပ်တော့ဘူးရှော့လုပ်ပါပေါ့နော်ဆိုတော့အဲ့လိုပြဿနာတွေဖြစ်လာတာပေါ့အိတ်ဖို့မာကတ်ကိုနှိမ်ထားတဲ့သဘောဖြစ်သွားတော့အဲ့ကြရင်ဒေါ်လာဝင်ငွေကမြန်မာပြည်တစ်ပြည်လုံးအတွက်ပိုပြီးရှားလာတယ်အခုဖြစ်နေတဲ့အခက်အခဲကိုဒီလက်ရှိလုပ်နေတဲ့ပုံစံတွေကကုညီဖြစ်ရှင်းရမယ့်ရောက်တဲ့ပို့ပြီးတော့ဒုက္ခပေးတဲ့သဘောမျိုးဖြစ်နေ
အဲဒီတော့ဒီနေ့ဒီကစီသူတွေကိုထိခိုက်နိုင်မလားလို့မေးရမှာအမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်က
စီးပွားထဲမှာကုညီစည်းလုံးတွေကုညီစည်းစည်းလုံးတွေတော်တော်လေးမတည်ငြိမ်ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်ဒါအပြင်လက်တလုံးတင်ပို့နေတဲ့တင်သွင်းနေတဲ့အပိုင်းတွေမှာလေတဲ့အောင်မှုများမှဖြစ်တဲ့အတွက်ဒီပေါ်ကနေပြီးတော့အထူးဖြစ်တော့ပြည်ပမှာအများစုကဒီကိုလာတဲ့ဒီအကူတွေကိုလာနှိမ့်ဖို့ပြီးတော့လုပ်နေရတဲ့ဒီ input product တွေကိုအဓိကစားသုံးနေရတဲ့သူများလာဖြစ်တဲ့အတွက်ကုန်ပစ္စည်းပြလမှုတွေနဲ့တချို့ကုန်ပစ္စည်းတွေမလိုလားပဲနဲ့ဈေးနှုန်းကြီးနေမှုတွေဖြစ်လာမယ်ဒီဒီလိုကအများပြည်သူရဲ့စားသုံးနေတဲ့ကုန်ပစ္စည်းနှုန်းတွေထုံးလုပ်နေတဲ့ဈေးနှုန်းတွေပေါ်မှာတဲ့အောင်မှုများပါတယ်ဒါကြောင့်မို့လို့ရှင်းပြတ်သွားတာလေထိခိုက်မှုရှိမှဖြစ်တယ်လို့ယုံကြည်အခုလိုမျိုးဟိုစဉ်းစားရတဲ့ဟာတွေကလေထိခိုက်မှုဖြစ်မှဖြစ်ပါတယ်
အဲ့ဒီတော့ အခုလိုထိခိုက်မှုမကြီးမအောင်ဘလို့ပြန်ဖြည့်ချင်းစစ်မှာလဲလို့မေးရမှာဒေါက်တာဖုန်းက
အခုအမိန်ထွက်ပြီးတရနေ့ရဲ့မှာပဲဟိုစီးပွားရေးလောကမှာတအားကိုတုံ့လုံချာချာဖြစ်တယ်အလုံးလုံးလို့မရအောင်ရက်တန်သွားတဲ့သဘောတွေတွေ့ရတယ်အဲ့တော့တာဝန်ရှိတဲ့လူကြီးတွေကအဲပြီးပြီးတော့သူတို့ငြင်းငြင်းလို့ဖို့လို့သူတို့ကတော့တရအတွင်းနှစ်ရအတွင်းလို့ဖို့လို့လေကြကြံရုံးမပိတ်ခင်လို့ဖို့လို့လေတကယ်လို့မလုတ်ဖဲနေတကြံရုံးကလည်းဆယ်ရဲကျော်ပိတ်မှာဆိုတော့ဒီတိုင်းလွတ်ပေးလိုက်မယ်ဆိုလို့ရှိရင်မလိုလားအပ်တဲ့စီးပွားရေးကမောက်ကမဖြစ်တာလေတအားကိုကြီးထွားလာမယ်လို့ထင်မရှိရင်တော့ကျွန်တော်တို့တတော်အချင်းကြီးဆုံးမယ်လို့ထင်ပါတ
ယ်အချင်းတွေမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကြီးမားတဲ့ဂျပန်နိုင်ငံရဲ့ဆန်ယုံကလည်းဂျပန်ကုမ္ပဏီတွေဆက်လုပ်ဖို့လည်းအများကြီးထိခိုက်နေတာမို့ကျင်းလွှင့်ခွင့်ပြုဖို့ဒီနေ့ဒီနေ့လာနေကတောင်းဆိုခဲ့တာကဒီနေ့လူသိရှင်ကြားထွက်ပေါ်လာပါတယ်